ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံအနေနဲ့သူတို့ရဲ့ဗီတိုအာဏာသုံးကန့်ကွက်မှုတွေမှာပိုပြီးတာဝန်ယူတာဝန်ခံကြဖို့အရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအင်္ဂါနေ့မှာမဲခွဲဆုံးဖြတ်လိုက်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံမှာဆုံးဖြတ်ချက်မူကြမ်းကိုမဲမခွဲဘဲအများဆန္ဒသဘောထားခံယူဆုံးဖြတ်တာပါ။လီချင်းစတိုင်နိုင်ငံနဲ့တခြားသောနိုင်ငံတရားကျော်ရဲ့ပူရယ်ကမကထလို့ဆောင်ရွက်မှုနဲ့ဒီကိစ္စဖြစ်လာတာပါ။ဒီဆုံးဖြတ်ချက်ကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်၅နိုင်ငံတည်းကတနိုင်ငံဒါမှမဟုတ်လေတနိုင်ငံထက်ပိုတဲ့နိုင်ငံတွေအနေနဲ့ဗီတိုသုံးတဲ့အခါတိုင်းမှာကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံကိုအထွေထွေညီလာခံသဘာပတိကအစီအဝေးဆင့်ခေါ်ရမှာဖြစ်ပါတယ်။ဗီတိုအာဏာသုံးခဲ့တဲ့အခြေအနေကိုကုလသမဂ္ဂအထွေထွေညီလာခံကဆွေးနွေးကြမှာဖြစ်ပြီးဗီတိုသုံးခဲ့သူတွေကိုလည်းသူတို့လောက်ရက်နဲ့ပတ်သက်ပြီးရှင်းပြဖို့အစီအဝေးကိုဖိတ်ကြားမှာဖြစ်ပါတယ်။